ဩဂုတ်လ3ရက်နေ့တကြနေ့ဟာအာဓမဖန်စီခံပျောက်ဆုံးနေသူများအထိမ်အမှတ်အပြည်ပြည်ဆိုင်ရာနေ့ဖြစ်ပါတယ်။အဲ့ဒီနေ့မှာတရုတ်နိုင်ငံကကျင့်သုံးတဲ့လူခွင့်ရေးလှုပ်ရှားသူတွေကိုတိတ်တဆိတ်ဖန်စီတဲ့အလေထားကိုဆက်လက်မကျင့်သုံးဖို့လူခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါတယ်။ပြည်ဦးသတင်းတော့ Joyce
ဟွန်ဒရင်ပီပိုထားတာကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။အာရမဖန်စီခံရလို့ပျောက်ဆုံးနေသူများအထိမ်အမှတ်အပြည်ပြည်ဆိုင်ရာနေ့မှာပဲလူခွင့်ရေးအဖွဲ့အစည်းတွေကတရုတ်အစိုးရရဲ့ဖန်စီထိန်သိမ်းခြင်းခံရရတဲ့တရုတ်နယ်ဘွားဩစတြေးလျနိုင်ငံသားစာရေးဆရာယန်ဟွန်ဂျွန်းကိုပြန်လွှတ်ဖို့လဲတောင်းဆိုခဲ့ကြပါတယ်။တရုတ်အစိုးရအရရှိဟောင်းယန်ဟာ မိသားစုနဲ့အတူမြို့မြို့ကနေကွမ်ဂျိုးပြည်နယ်ကိုသွားပြီးရှန်ဟိုင်းမြို့ကိုသွားမှာအာရမဖန်စီခံခဲ့ရတာဖြစ်ပါတယ်။အဖမ်းခံရစဉ်အတွင်းမိသားစုနဲ့ရောသူ့ရဲ့ရှိနေတဲ့ဘာတွေ့ခွင့်မရခဲ့ပါဘူး။ယန်ဟာတရုတ်အာဏာပိုင်တွေကိုဝေဖန်နေတူတူပါ။လူခွင့်ရေးအဖွဲ့အစည်းတွေရဲ့ပူးတွဲထုတ်ပြန်ချက်မှာနိုင်ငံသားတွေဖြစ်တဲ့ယန်နဲ့ကနေဒါနိုင်ငံသားနှစ်ဦးကိုဖမ်းဆီးတာဟ
တမန်တဦးဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ကိုလံဘီယာတက္ကသိုလ်မှသူတည်တည်အဖြစ်ဆောင်ရွက်ခဲ့သလိုဒီမိုကရေစီပတ်လာဒီမိုကရေစီမူးယစ်ဆေးရောင်သူလို့ခေါ်တဲ့စာအုပ်ကိုရေးသားခဲ့သူလည်းဖြစ်ပါတယ်။ CNN နဲ့မကြာသေးခင်ကအင်တာဗျူးတစ်ခုမှာတော့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကရန်အပေါ်ဆက်ဆွဲချက်တွေဟာလုံးဝမှန်ကန်မှုမရှိဘူးလို့ပြောပြီးရန်ဘက်ကရပ်တည်ခုခံသွားမယ်လို့ပြောပါတယ်။ဝန်ကြီးချုပ် Morrison ရဲ့ပြောကြားချက်ကိုပေါ့ပြက်ပြက်မှတ်ချက်ဆိုပြီးတရုတ်နိုင်ငံကပြန်လည်တုံ့ပြန်ခဲ့ပါတယ်။
中国是法治国家，中国司法机关依法独立办案。
第二年啊，第二部的苏某某系列哪样吧？第二新一他那个目的个五部的也落了说干对上面吧的，在第一套他没是呗？但我们买车的个贝尼拉呢，在西面昂路比 P R 的贝尼拉个也三部澳大利亚不过占据起嘛的。
第二年个亚裔文具他那标杆呀，江双也登边标价在批吧的。တကယ်တမ်းပြန်ကြည့်ပြီးပြောမယ်ဆိုရင်လေတရုတ်အစိုးရကကွန်မြူနစ်ပါတီနဲ့ခေါင်းဆောင်မှုအပေါ်တစ္ဆာခံမှုမရှိသူတွေကိုဖော်ထုတ်ရှင်းလင်းနေတဲ့အစီအစဉ်တည်းရန်ပါဝင်သွားခဲ့တာလည်းဖြစ်နိုင်တယ်လို့နယူးယောက်မြို့ City University ကပမုခရှာမင်းကပြောပါတယ်
尤其是习近平提出要清理两面人呢，那么我觉得恐怕这对很多呢来回游走于中。
当然，习近平啊，那派跨台的队伍先头逼迫表述给别人闹掰，第二年闹两年的家，咕噜十三里的。ရန်ဟန်ဂျွန်းတို့လိုလူမျိုးတွေအတွက်အနေအပူကြီးလာခဲ့ပါတယ
်။ပမကရှာမင်းနဲ့တဘောတဲ့ရှိတဲ့ဟောင်ကောင်ဘက်တစ်တက္ကသိုလ်ကရန်ပြေကပစ္စတန်ကလည်းရန်လိုတရုတ်တန်တမန်နဲ့ထောက်လိုင်းစနစ်ကထွက်လာပြီးမှနိုင်ငံရခြားမှဒီမိုကရေစီတန်ဖိုးအကြောင်းပြောဆိုနေသူတွေကိုတူကွန်မြူနစ်ပါတီကတစ္ဆဘောက်အဖြစ်မြင်လို့ရှိတယ်လို့ဆိုပါတယ်။ရန်ရဲ့အရေးကိစ္စမှာတူဩစတြေးလျတင်းမာမှုလည်းပါဝင်ပတ်သက်နေတယ်လို့ကပစ္စတန်ကဆိုပါတယ်။
The Chinese government wanted to teach a lesson to the Australian government, remind them that they shouldn't push too hard against the activities in Australia.
ဒီနိုင်ငံကအော်စတြေးလျနိုင်ငံကိုတင်ငန်းစာပေးခြင်းပုံကြပါတယ်။အော်စတြေးလျနိုင်ငံရဲ့တရုတ်ဩဇာလွှမ်းမိုးမှုနဲ့အော်စတြေးလျနိုင်ငံရဲ့တရုတ်အကျိုးစီးပွားကိုမြင့်တင်ဖို့လှုပ်ရှားမှုတွေပေါ်တိတ်ပြီးတင့်တင့်မမာမကင်ပြဲဖို့သတိပေးခြင်းနေပါတယ်
။ရန်ကိုဖမ်းဆီးမှုဟာတရုတ်နဲ့အော်စတြေးလျနိုင်ငံကြားလက်တလောတင်းမာမှုတွေထွက်ပေါ်လာပြီးမှဖြစ်ပွားခဲ့တာပါ။နိုင်ငံအကြားခိုင်မာတဲ့ကုန်သွယ်ရေးတွေရှိနေပေမဲ့အငင်းပွားမှုတွေလည်းရှိနေပါတယ်။တောင်ပစိဖိတ်တပုတ်တရာတဲ့တရုတ်နိုင်ငံကလှုပ်ရှားမှုတွေပိုများလာတာတွေ။ဩစတြေးလျပြည်တွင်းနိုင်ငံရေးတဲ့တရုတ်နိုင်ငံကဩဇာလွှမ်းမိုးဖို့ကြိုးစားနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဟွာဝေရဲ့ 5G ကုန်ရက်အသုံးပြုမှုကိုပိတ်ပင်ခဲ့တဲ့ဩစတြေးလျနိုင်ငံရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံအကြားလက်ရှိတင်းမာမှုတွေရဲ့အရင်းခံအကြောင်းတွေတဲ့ပါဝင်နေကြောင်းပါခင်ဗျာ
။ကိုရမင်းထုံးပြပြသွားတာပါရှင်။